တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိဆက်လက်ဖြစ်ပွားနေတာပါ။တစ်ချိန်တည်းမှာပဲမကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေကြုံခဲ့ရတဲ့သိန်းနီနဲ့အမှုဆဲကြမှာလဲလမ်းပန်းအဆက်အသွယ်တွေပြတ်တောက်နေသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေလည်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်းကအပြည့်အစုံပြောပြထားပါတယ်
။မန္တလေးတိုင်းပြည်ဦးလွင်မြို့ကတက်မတော်နေပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချူမြို့ကရေစကန်တွေကိုပြီးခဲ့တဲ့တစ်ပတ်သေးတရုတ်နယ်စပ်အခြေဆိုင်တိုင်းသာလက်နက်ကင်အဖွဲ့တွေစီးနင်းတိုက်ခိုက်ရာကနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။ဒီနေ့မနေ့ဆောင်းပိုင်းလောက်မှာကျွန်တော်ဟိုကနောင်ချူကနေပြီးတုတ်သွားတဲ့အဖွဲ့ကြီးဆောင်းမဲအနောက်မြောက်ဆက်ရောက်နေတယ်ဒီလိုလိုက်လာပြကြ။ရှင်လည်းမရှိသေးတယ်။အဲဆောင်းမဲအနောက်မြောက်ဆက်ဝီးကြီးက59မိုင်နဲ့ဒီလိုကြီးအဲမှာတော့အနည်းတဝိုင်းမှာတော့ကျွန်တော်စစ်တပ်ကွက်ရှင်ဖြစ်သွားခဲ့တယ်။အဲမှာကျွန်တော်ကြီးကကိုယ်တက်တဲ့လည်းနဲ့ဆက်ဆက်ပြီးစီးပိတ်ရအောင်လေသူတို့ယာယီရှင်းပြတဲ့အခန်းအခုရလိုက်ပါပြီ။ဒီကျွန်တော်တို့ကုတ်ခံရတဲ့အောင်ပဲ။မပိတ်လို့ကြောင်းပါလို့မှာတော့တတိယဦးသားမကြီးကိုပြေးနေပါပဲသူတို့အဲဒီအစီဘက်ကတောင်ကုန်းမှာနေရာကြီးထားတာရှိတယ်။ငါသွားလာရင်နောက်ဆက်နေရတာအဲဒီကတော့ကျွန်တော်တို့လိုက်တာရှင်းနေတယ်ရှင်းနေတာမလဲ။ပြောလိုက်တာကလည်းပါလို့တတိယမျိုးဖြစ်တယ်။ကိုခိုင်ရည်ဒီလောက်ပါတော့ပြုစုကြောင်းနေတော့တော့လည်းရောက်ပြီကျွန်တော်ညနေ4နာရီလောက်ဆိုတော့ပိုက်ကျော်ခေါ်တာရှိတယ်ဗျ။
ဒါအပြင်ဒီကနေ့ကုတ်ခိုင်ရဲ့နန်းပံကကြားမှာတိုက်ပွဲတွင်ကြီးစံထိမှန်နေလို့ပိတ်မိနေတဲ့တောင်သူနူးကိုလူမှုကယ်ဆယ်ရေးအသင်းတွေကအလံပြူထောင်မွေးပရိုက်တာကားတွေနဲ့တွားရောက်ခေါ်ဆောင်ပေးမဲ့လူမှုကယ်ဆယ်ရေးကားတွေကိုပါအပြစ်ခံရတာကြောင့်နောက်ပြန်လှည့်ခဲ့ရပါတယ်။တိုက်ပွဲရှိန်ပြင်းထန်လာတာကြောင့်လာရှိုးသိန်းဒီကုတ်ခိုင်တို့မှာစစ်ဘေးဒုက္ခသည်စကန်တွေဖွင့်လှစ်ထားပြီးဒုက္ခသည်1400နီးပါးခိုးလုံနေကြပါတယ်။ဒုက္ခသည်စကန်တွေမှာတော့ရှမ်းပြည်နယ်အစိုးရကစားနပ်ရိက္ခာထောက်ပံ့ပေးတာကြောင့်ရှမ်းပြည်နယ်လူမှုဝန်ထမ်းဘေးစီမံဦးစီးဌာနတာဝန်ခံဗမာတိုင်းရင်းသားရေးရာဝန်ကြီးဒေါက်တာအောင်တန်းမောင်ကရှင်းပြပါဗျာ။ကျွန
်တော်ဒီလောလောဆယ်ဒီဟာတွေကိုကျွန်တော်ခါတိုင်းဆိုတစ်ပတ်စာဒီခါတော့တို့ပုံရောပြီးနှစ်ပတ်စာလောက်ရတယ်။ဘာလို့ပေးတာလဲဆိုတော့3ရက်4ရက်ငါတက်တာရယ်ပေါ့အခြေခံစားကုန်ကျွန်တော်ပေးတယ်။နှစ်ပတ်စာလောက်ပေးတာတိန်တောင်စုကိုနော်
မြောက်ပိုင်းမဟာမိတ်တုံးဝဲဖြစ်တဲ့ TNL တောင်းပလောင်ဖွဲ့ A ရခိုင်လက်နက်ကင်ဖွဲ့နဲ့ MNDA ကိုကန့်အဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်တဲ့တိုက်ခိုက်မှုတွေအတွင်းဖျက်ဆီးခဲ့တဲ့ဂုတ်တွင်းသရားကိုတော့စစ်လို့ရင်းဝန်ကြီးဌာနကနှစ်လန်းသောယာယီဘီလီသရားထုတ်ခဲ့ပြီးဒီကနေ့မှပဲရှင်းငယ်တွေကိုစတင်ဖျက်ဆီးခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တိန်းနီနဲ့မူဆယ်ကြားမှာတော့တိုက်ပွဲတွေဖြစ်ပွားနေရာကြောင့်ရင်းနေကိုတောလာခွင့်မပြုတဲ့အတွက်လမ်းခီးမှာပိတ်မိနေသူတွေရှိနေကြောင်းကိုကန့်မြို့ကန်ဦးကခုလိုပြောပါတယ်
။လာရှုနဲ့အတင်းဒီကကောင်းတယ်เนาะเต็มดีเลยเนาะที่เต็มดีเนี่ยกุ๊กไข่เนี่ยมูเซ่ไอ้เจ้าเต็มดีเนี่ยมูเซ่พี่กองชินไม่รู้จริงๆแล้วดีหนูเรียกกายเนี่ยเปลี่ยนปิ้งแต่กูอ่ะเนี่ยหนูเปลี่ยนกายเนี่ยได้เปลี่ยนปิ้งหมดแล้วคือกุ๊กไข่อ่ะนี่ตําเนินลงไปตรงไอ้พวกปิดทันนะวะเนาะ
လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တိန်းနီနဲ့ကွတ်ခိုင်မူဆယ်ဘက်မှာတော့ရင်သွားလာမရှိလို့ကုန်စည်စည်းစင်းမှုတွေမရှိတော့တဲ့အတွက်အခက်အခဲတွေကြုံနေရကြောင်းလဲကွတ်ခိုင်မြို့ကနောက်တူဖြစ်တဲ့မတ်မိုင်မိုင်ကပြောပါတယ်
။ပိတ်မိတဲ့လူတွေကရှိတဲ့ကိုမြို့ကိုရွာကရှိနေရဟာပဲစားနေရတယ်။တိန်းနီမှာကျတော့ဘာပဲပြောဆန်ထွက်တဲ့နေရာရှိတယ်၊စွားထွက်တဲ့နေရာရှိတယ်။အဲ့ဒါကြောင့်အဆင်ပြေတယ်။ကွတ်ခိုင်လိုနေရာကတောင်ပေါ်ဒေသဖြစ်တယ်။သူကစိုက်တိုးရေးလဲဖြစ်ထွက်တဲ့နေရာမဟုတ်ဘူးအဲ့ဒါကြောင့်မလို့ဒီမှာကျောင်းနဲ့ဆန်ဆိုင်နဲ့ဆိုင်သုံးဆိုင်ကပဲယူစားနေရတယ်အဲ့ပြက်ရင်တော့မပြောတတ်ဘူးပေါ့နော်အဲ့လိုအခြေအနေတော့ရှိနေတာတပြုတ်လုံးလို့ကတော့ဒုက္ခရောက်သွားနိုင်တဲ့အနေအထားတော့ရှိတယ်
တရုတ်နယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကင်၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကတော့မနေ့တုန်းကပဲအပြင်းထန်ဝေဖန်ခဲ့ပါတယ်။အရတားတွေအပါအဝင်လူထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့တိုက်ပွဲတွေကြောင့်မြောက်ပိုင်းဒေသမတည်ငြိမ်မှုကိုထိခိုက်နိုင်ကြောင်းလည်းသတိပေးခဲ့တာပါ။မြန်မာအစိုးရကတော့တိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုထိခိုက်နိုင်ကြောင်းပြီးခဲ့တဲ့သတင်းပတ်တည်းနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတရုံးပြောခွင့်ရဦးစောထီကပြောဆိုထားပါတယ်ခင်ဗျာ။